to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်ကနေ2020ပြည့်နှစ် February 12ရက်တီထောင်စုနေ့ဗုဒ္ဓဘူးနေ့နဲ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.48တို့ကနေတိုက်ရိုက်ထုံးလွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီမှာအင်ဂျင်နိုင်ပါ
ကျွန်တော်အောင်လို့ပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံဝူဟန်မြို့ကဆက်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာ့ကျန်းမာရေးဘုရား WHO ကတရားဝင်ယောဂအမည်သတ်မှတ်လိုက်ပါပြီ။ American သမ္မတဒေါ်နယ်ထရန့်ဆွေးပြထားတဲ့ငြိမ်းချမ်းရေးစီစဉ်ကိုလက်မခံမှုပါလက်တစ်တိုင်းသမ္မတကကုလသမဂ္ဂလူညီညွတ်ရေးကောင်စီကိုတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီ။သတင်းစီစဉ်နောက်ပိုင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်မိနေတဲ့ဝူဟန်မြို့ကန်တွေရဲ့အတွေ့အကြုံကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
တော့အထုတဖြစ်ဖြစ်တာမိသားစုတွေပေါ့သူတို့တန်းသမီးတွေကိုခေါ်လို့မရတော့ရှင်မယောင်းလည်းခေါ်လို့မရတော့သူတို့အဖေမျိုးလည်းခေါ်လို့မရတ
ော့ဒါကတော့ American သမ္မတ Donald Trump ပြဋ္ဌာန်းလိုက်တဲ့ပြည်ဝင်ခွင့် Visa ကန့်သက်ချက်ကြောင့် American ကိုရောက်ရှိနေတဲ့မြန်မာတိုင်းသားမိသားစုဝင်တွေစိုးရိမ်နေတဲ့အကြောင်းကိုတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာလဲထိုင်းရောက်မြန်မာအလုသမားတွေထောင်ထဲချီအလုလက်မဲ့ဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်မှာပါ။နောက်ပိုင်းမှာတော့ပြည်ထောင်စုနေအထိမ်းမဲ့အင်္ဂါနေ့ညဓာတ်ရိုက်လေလာအစီအစဉ်ကိုလဲနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပ
ါ။တရုတ်နိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်ယောဂအမည်သတ်မှတ်လိုက်ပါပြီ
။ First of all, we now have a name for the disease. And it is COVID-19.
ယောဂအမည်ကို COVID-19 COVID-19 လို့အမည်ပေးထားပြီး CO ကတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစားပြုပြီး VI ကတော့ virus ဒီကတော့ယောဂကိုအတူတူသုံးလုံးထားတာဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာအင်္ဂါနေ့ကကြေညာလိုက်တာပါ19ကတော့တွေ့ရှိတဲ့2019ခုနှစ်ကိုညွှန်ညွှန်းထားတာဖြစ်ပါတယ်ယောဂပိုးတိုက်ဖြတ်ရေးမှာတရားဝင်အမည်ပေးသတ်မှတ်ဖို့အရေးကြီးတဲ့အကြောင်းလဲ WHO ကြီးကပြောဆိုခဲ့တာပါအချိန်နဲ့မှာပဲ virus ပေါ်နေပတ်သက်လို့ကောင်းကောင်းမသိသေးတဲ့အကြောင်းလဲ WHO ပြောဝင်ရသူကနှစ်ရက်ကြာညီလာခံကျင်းပနေတဲ့ဂျနီဗာမြို့မှာပြောဆိုသွားပါတယ် virus ကူးစက်ပုံစတင်ဖြစ်ပေါ်လာဖို့ခန္ဓာကိုယ်ရင်းယောဂပြိုးတဲ့အချိန်နဲ့ပြင်းထန်မှုတွေနဲ့အပါအဝင်ယောဂနဲ့ပတ်သက်လို့မျက်မျက်ဆဆမသိရသေးတဲ့အကြောင်း WHO ပြောဝင်ရ Federal Chief ကပြောဆိုလိုက်တာပါဒီအချိန်မှာရေးထိတ်တန့်ကြံပေးပုဂ္ဂိုလ်ကတော့ယောဂကူးစက်မှုဟာဧပြီလလောက်မှာအဆုံးသတ်နိုင်တဲ့အကြောင်းအင်္ဂါနေ့မှာပဲပြောဆိုထားပါတယ်။ဒါပေမဲ့လည်း WHO ညွှန်ကြားရေးမှူးချုပ်ကတော့ဗိုင်းရပ်စ်ပိုးပြဿနာဟာအကြမ်းဖက်ဝါဒထက်တော့ဆိုးရွားတဲ့အတွက်ပြည်သူရန်သူနံပါတ်1ဖြစ်သတ်မှတ်ပြီးရင်ဆိုင်ဖြေရှင်းမှုလိုအပ်တဲ့အကြောင်းသတိပေးထားတာပါ။အင်္ဂါနေ့အထိတရုတ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ42,900ယောက်ရှိပြီးသေဆုံးသူ1,019ယောက်ရှိတဲ့အကြောင်းလည်း WHO ကအတည်ပြုထားတာပါ။တရုတ်နိုင်ငံပြည်ပကနိုင်ငံပေါင်း24နိုင်ငံမှာလည်းကူးစက်သူ393ယောက်ရှိတဲ့အကြောင်းနဲ့သေဆုံးသူတယောက်ရှိတဲ့အကြောင်း WHO ကအတည်ပြုထားပါတယ်
။တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေမှာအမေရိကန်ကကျွမ်းကျင်ပညာရှင်တွေလာရောက်ကူညီခွင့်ပြုရေးအမေရိကန်ကျန်းမာရေးအရာရှိကတရုတ်အစိုးရထံထပ်မံတောင်းဆိုလိုက်ကြပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့တနင်္လာနေ့ကတရုတ်နိုင်ငံကိုကျွမ်းကျင်ပညာရှင်တချို့ဆေးလွတ်လိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအထက်အမေရိကန်ပညာရှင်တွေပါမပါဆိုတာမသေချာသေးပါဘူး။တရုတ်နိုင်ငံကိုသွားတဲ့အဖွဲ့ထဲမှာအမေရိကန်ပညာရှင်တွေပါမပါသိနိုင်မှု VOA က WHO ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိသေးပါဘူး။အမေရိကန်ကူးစက်ရောဂါတိုက်ဖျက်ရေးနဲ့ကာကွယ်ရေးဌာန CDC ကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာအန်ရှူချက်ကတော့ပုံမှန်အားဖြင့်အမေရိကန်ပညာရှင်တွေဟာ WHO အဖွဲ့ထဲမှာပါလိရှိကြောင်း CDC ကဆက်လွတ်လို့တဲ့ပညာရှင်တွေရဲ့အမည်စင်းကိုလည်း WHO ကိုပို့ထားပြီးဖြစ်ကြောင်းအင်္ဂါနေ့ကဝါရှင်တန်မှာရှိတဲ့အမျိုးသားသတင်းတောက်များအသင်းမှာကျင်းပတဲ့အခမ်းအနားမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်ကကူးစက်ရောဂါပြန့်ပွားခြင်းနဲ့ကာကွယ်ရေးဆိုင်ရာပညာရှင်၊ရောဂါပိုးမွှားဗေဒပညာရှင်၊ကူးစက်ရောဂါဆိုင်ရာကျွမ်းကျင်ပညာရှင်၊ရောဂါကူးစက်ပြန့်ပွားခြင်းမရှိစေရန်လူနာတွေကိုထိန်းချုပ်ထားတဲ့ပညာရှင်ကျွမ်းကျင်သူတွေဟာအများကြီးအထောက်အကူပြုစေနိုင်ကြောင်းအခုလိုယောဂါဖြစ်နေချိန်မှာတရုတ်နိုင်ငံအတွက်ပညာရှင်တွေရဲ့အကူအညီဟာအများကြီးလိုအပ်နေကြောင်း ဒေါက်တာရှူချက်ကပြောပါတယ်အမေရိကန်ပညာရှင်တွေဟာဗိုင်းရပ်စ်ပိုးကိုတိုက်ဖျက်ရေးစူးစမ်းနေကြတဲ့အချိန်ထဲမှာပဲအဲ့ဒီရောဂါပိုးအကြောင်းပိုးလေ့လာနိုင်ကြမယ်လို့လည်းသူကပြောပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုပြထားတဲ့ငင်းငယ်အစီအစဉ်ကိုလက်မခံမှုပါလက်တိုင်းစတိုင်းသမ္မတမာကမော့အဘတ်စ်ကကုလသမဂ္ဂလူညီကော်စီကိုအင်္ဂါနေ့ကပဲတိုက်တွန်းလိုက်ပါတယ်ဒါမှလည်းအစ်ဇွေးနဲ့ဆက်လက်ညှိနှိုင်းသွားဖို့လည်းလမ်းဖွင့်ထားတာပါအမေရိကန်သမ္မတရဲ့အဆိုပြုချက်အရာပဲဖြစ်ဖြစ်ဒစိတ်ပိုင်းကိုပဲဖြစ်ဖြစ်နိုင်ငံတကာဆွေးနွေးညှိနှိုင်းမှုတွေမှာထက်သွင်းစဉ်းစားဖို့မသင့်တဲ့အကြောင်းလဲပါလက်စတိုင်းခေါင်းဆောင်ကပြောဆိုသွားပါတယ်ပါလက်စတိုင်းရဲ့ရပိုင်ခွင့်တွေကိုအဆုံးသတ်စေမယ့်အမေရိကန်နဲ့အစ်ဇွေးတို့ရဲ့ပူးပေါင်းကြံစည်မှုဖြစ်နေလဲပြောဆိုသွားပါတယ်35မိနစ်ကြာလူညီကော်စီမှာပါလက်စတိုင်းခေါင်းဆောင်ကတင်ပြရမှာတော့အနာဂတ်ပါလက်စတိုင်းနိုင်ငံဖြစ်ဆိုပြချက်ထဲမှာထည့်သွင်းထားတဲ့မြေပုံကိုပြပြီးဆွစ်ဇာလန်နိုင်ငံကချစ်စတင်ငယ်လောက်ပဲရှိတယ်ဆိုပြီးတော့လည်းဒေါသကြီးပြောဆိုခဲ့တာပါလူညီကော်စီဖွဲ့ဝင်နေတဲ့ဒီလိုချင်းနေမျိုးကိုလက်ခံနိုင်နေရရှိရလားဆိုပြီးတော့လည်းမေးခွန်းထုတ်သွားပါတယ်ဒါမှထွန်းကတော့အမေရိကန်ရဲ့ဆိုပြချက်ထဲမှာပါလက်စတိုင်းတွေရဲ့နေမျိုးကိုနှစ်ဆတိုးပေးထားပြီးအပြန်အလှန်နေနဲ့နောက်ပဲကန်ဒီဒါကိုအစ္စရေးကိုပေးရဖို့ဖြစ်တဲ့အကြောင်းပြောဆိုထားတာပါပါလက်စတိုင်းသမ္မတကတော့အဆိုပြချက်ဟာဒီစာရင်းမှာငင်းကြဲနဲ့တည်ငြိမ်မှုတွေကိုစောင့်ချင်းပေးနိုင်မှာမဟုတ်တာကြောင့်လက်ခံနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ဆိုပြချက်မှာစီးပွားရေးထောက်ပံ့ဖြင့်ဒေါ်လာဘီလီယံ50ပေးရဖို့ပါဝင်ပေမဲ့စီးပွားရေးထက်နိုင်ငံရေးပြဿနာကိုဦးစားပေးဖြစ်ရှင်းမှုလိုတဲ့အကြောင်းလဲပါလက်စတိုင်းခေါင်းဆောင်ကတုံ့ပြန်ပြောဆိုထားပါတယ်
ဆူဒန်သမ္မတဟောင်းအိုမာအယ်ဘရှီကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပေးဖို့ဆူဒန်အုပ်ချုပ်ရေးကောင်စီကသဘောတူလိုက်ပါတယ်။ဒါဟာဒါဖာဒေသမှာတရားမျှတမှုရှိရေးနဲ့ရေရှည်တည်ထောင်တဲ့ငြင်းငြင်းရရှိနိုင်မှုအတွက်လှုပ်ဆောင်ခြင်းဖြစ်တယ်လို့ဆူဒန်အစိုးရကပြောပါတယ်။အိုမာအယ်ဘရှီနဲ့တခြားထိတန်းအရာရှိ၃ဦးကို ICC ကိုပို့ဖို့သဘောတူလိုက်ခြင်းဟာဒါဖာဒေသမှာရေရှည်တည်ထောင်တဲ့ငြင်းငြင်းရရှိအတွက်သဘုံအဖွဲ့တွေနဲ့အစိုးရအကြားရရှိလိုက်တဲ့သဘောတူညီချက်လေးချက်ထဲကတစ်ခုဖြစ်တယ်လို့ဆိုပါတယ်။ပြခဲ့တဲ့အပီလာမှာသမရဘာရှားအစိုးရကိုစစ်တပ်ကအာဏာသိမ်းဖြုတ်ချလိုက်ပြီးတဲ့နောက်သမရဘာရှားနဲ့အဲ့ဒီအချိန်ကအာဏာရပါတီထိတ်တန့်အရာရှိတွေကိုဖမ်းဆီးအကျဉ်းချထားခဲ့တာဖြစ်ပါတယ်။အကျဉ်းပြချစားမှုတွေနဲ့သမရဟောင်းဘာရှားကိုဆူဒန်တရားရုံးကထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်ခဲ့ပေမဲ့ဆူဒန်ပြည်သူတွေကတော့သူနဲ့တခြားအစိုးရအရာရှိဟောင်းတွေကို ICC ကိုပို့စေခြင်းနေခဲ့ကြတာပါ။ဆူဒန်နိုင်ငံဒါဖာဒေသမှာဖြစ်ခဲ့တဲ့စစ်ပွဲတွေအတွင်းသမရဘာရှားအစိုးရလောက်ရတဲ့ဟာစစ်ရာဇဝတ်မှုလူသားမျိုးနဲ့ဆန့်ကျင်တဲ့ရာဇဝတ်မှုလူမျိုးတွန်းတပ်ဖြတ်မှုစတာတွေနဲ့နယ်သာလန်နိုင်ငံတဟေးမြို့မှာရှိတဲ့ ICC တရားရုံးကဆွဲချက်တင်ထားတာဖြစ်ပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ခွင့်ရဖို့ဒီမိုကရက်ကိုယ်စားရေးကြိုးပမ်းနေတဲ့အချိန်ထဲမှာပဲနယူးဟမ်ပ်ရှိုင်းပြည်နယ်ကဒီမိုကရက်တစ်ပါတီရင်းပနားမရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေအင်္ဂါနေ့မှာမဲပေးနေပါပြီ။လာရှိမျိုးမှာဆိုရင်လည်းချင်းချင်းစီစီမဲလာပေးနေကြပြီးဆုံးဖြတ်ချက်ပြပြသာသာမချနိုင်သူတွေကိုတက်ဆိုင်ရာကုစရလောင်းတွေကိုထောက်ခံသူတွေကစီယုံခဲ့ကြပါတယ်။ဒီမိုကရက်ကိုယ်စား2ဖြစ်တဲ့အင်ဒီယားနာပြည်နယ်ဆောက်သွမ်းမျိုးရောင်းဝင်ဟောင်းပစ်ပိုတိဂျစ်ကလည်းမဲပေးမဲ့ချင်းကပ်ပြီးအနီးနားမှာစီယုံရင်ဆင်ခဲ့တာပါ။အိုင်ဝါပြည်နယ်ကရွေးကောက်ပွဲမှာနည်းပညာပိုင်းဆိုင်ရာအခက်အခဲတွေကြောင့်နောက်ဆုံးမဲရလက်ထုတ်ပြန်မှုကြန့်ကြာမှုတွေကြုံခဲ့ရပြီးတဲ့နောက်နယူးဟမ်ပ်ရှိုင်းပြည်နယ်မှာအကျိုးရွေးကောက်ပွဲတွေထပ်မံကျင်းပနေရလည်းဖြစ်ပါတယ်။နောက်ဆုံးမဲရလက်တွေထုတ်ပြန်ခဲ့တဲ့အချိန်မှာတော့သူကိုယ်စားဆိုရှယ်ဒီမိုကရက်တူအဖြစ်ခံယူထားတဲ့ဗမာပြည်နယ်ထက်လွတ်တော်အမတ်ဘနီဆန်ဒါစ်ကိုမြို့တော်ဝင်ရောက်ပိုတိဂျစ်ကတက်ပြီးတော့အသားရထားတာလည်းဖြစ်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ဆက်ဆက်ပြီးအကျင့်ပျက်ချဆမှုတွေနဲ့ဆွဲချက်တင်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံတော်တူဦးဖြစ်သူရိုဂျာစတုန်းကိုတက်မှတ်ထားတဲ့ခုနှစ်နှစ်ကနေ9နှစ်ထိဆင်းရဲချပိုင်ခွင့်ရှိတာတဲ့ short pop ဖြစ်ပေမဲ့အကြောင်းအမေရိကန်တရားရေးဌာနကအင်္ဂါနေ့မှာပြောပါတယ်။တရားရေးဌာနရဲ့ဒီဆုံးဖြတ်ချက်ဟာအရေးပါတဲ့အမှုကိုကန့်တွယ်နေတဲ့တရားစွဲနေတဲ့ရှင်းနေတဲ့ရဲ့သဘောထားနဲ့ဆန့်ကျင်တဲ့ဆုံးဖြတ်ချက်ဖြစ်သလိုဒီမှုဟာမာယွန်းစီရင်ချက်ဖြစ်ကြောင်းသမ္မတထရန့်ကပြောဆိုပြီးနိုင်ပိုင်းကြာမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။နိုင်ငံရေးလူလိမ်အဖြစ်သတ်မှတ်ခံထားရတဲ့ရိုဂျာစတုန်းကိုထောင်ဒဏ်နှစ်ရှည်ချမှတ်နိုင်ပါရဲ့နဲ့သတ်မှတ်ချက်တဲ့ short pop အပြစ်ပေးမဲ့အပေါ်မကြေမနက်ဖြစ်နေကြတဲ့သူ့အမှုကိုကင်တွယ်ဆောင်ရွက်နေသူအစိုးရတရားလိုရှိနေလေဦးစလုံးဒီအမှုကနေနှုတ်ထွက်လိုက်ကြတယ်လို့ဆိုပါတယ်။ရိုဂျာစတုန်းပေါ်ဆွဲချက်တင်ထားတဲ့ခုနှစ်ခုမှာပြစ်မှုထင်ရှားကြောင်းတရားရုံးကပြီးခဲ့တဲ့နိုဝင်ဘာလမှာဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ရိုဂျာစတုန်းကိုပြစ်ဒဏ် short pop ချမှတ်ပေးဖို့သမ္မတထရမ့်ကတွတ်တာလူမှုကွန်ရက် ပေါ်ကတက်မပြောခင်တရားရေးဌာနကတင်းနယ်လန်နေ့ညမှာဆုံးဖြတ်ခဲ့ခြင်းဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တရားရေးဌာနကသမ္မတထရန့်ပြောဆိုပြီးနိုင်ပိုင်းအကြာမှသူတို့ရဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်
။အမေရိကန်တပ်ဖွဲ့တွေလက်ပတ်သွားလာတာပါဝင်နိုင်ငံလူညွှန်းဆိုင်ရာသဘောတူညီချက်ကိုဖိလစ်ပိုင်နိုင်ငံဘက်ကပယ်ဖြစ်ဖို့ဆုံးဖြတ်တာလမ်းလွှဲလိုက်တဲ့လို့ရဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီးမာကက်စ်ပါကပြောလိုက်ပါတယ်။နိုင်ငံခြားစီးရေးဆက်ဆံရေးရှင်းချမယ်ကြောင်းဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေအချင်းချင်းချင်းချောက်ခဲ့ပြီးနောက်မှာပဲတပ်ဖွဲ့တွေလည်းပဲသွားလာရေးဆရာသဘောတူညီချက်ကိုပယ်ဖြစ်တဲ့ကြောင်းတင်းလာနေနောက်ပိုင်းမှာအမေရိကန်ကိုတရားဝင်အကြောင်းကြားလိုက်တာပါ1998ခုနှစ်သဘောတူညီချက်အရထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကဖိလစ်ပိုင်နိုင်ငံမှာစစ်ပစ်နဲ့လူသားချင်းစာနာမှုကူညီပေးဆရာလက်ချင်းမှုပေါ့ဒါစင်နဲ့ချီပြီးနှစ်စဉ်လက်ချင်းဝင်ရှိပါတယ်အကြောင်းကြားသာကိုတော့တင်းလာနေနောက်ပိုင်းလက်ခံရရှိခဲ့ပြီးလေးလာဆန်းစစ်နေတဲ့အကြောင်းလဲမြောက်အတ္တန်တစ်စာချုပ်နေတိုးဖွဲ့အစီအဘွဲ့အတွက်ဘယ်ချင်းငံဘရက်ဆယ်မြို့ကိုသွားနေချိန်မှာပဲဝန်ကြီးအက်စပါကတင်းတောက်တွေကိုပြောဆိုထားပါတယ
် Samsung ကုမ္ပဏီက Galaxy Z Flip လို့အမည်ပေးထားတဲ့ခောက်လို့ရတဲ့ဖုန်းကိုအများပြည်သူရှေ့မှာအင်္ဂါနေ့ကအစတင်မိတ်ဆက်လိုက်ပါပြီခောက်လို့ကွေးလို့ရနိုင်တဲ့ဂုံးကောင်အခွန်ဒီဇိုင်းဖန်တီးထားတဲ့ဖုန်းကိုတုံးဆွဲသူတွေလက်ထဲရောက်နိုင်အောင် Samsung ကဒုတိယအကြိမ်မြောက်စ조사ခြင်းလည်းဖြစ်ပါတယ် San Francisco မြို့မှာကျင်းပတဲ့ကွန်ပျူတာအသစ်မိတ်ဆက်ပွဲအခမ်းအနားမှာဒီဖုန်းအသစ်ကြောင့်ကြေကြာခဲ့တာဖြစ်ပါတယ်လေးကောက်ချိုးခောက်ထားရကနေသမယိုးကျစမတ်ဖုန်းတွေလိုဖြန့်လို့ရနိုင်တဲ့ဒီဖုန်းအသစ်ကို February 14ရက်နေ့ကစပြီးတော့ဈေးကွက်မှာ$1,380နဲ့စတင်ရောင်းချမှာဖြစ်ပါတယ် Samsung ကပထမအကြိမ်ထုတ်တဲ့ Galaxy Fold ခေါက်ဖုန်းကတော့နောက်နေ့ကြေညာမှုတွေမှန်သားပြင်ကွက်အပ်တယ်ဆိုတဲ့ပြောဆိုမှုတွေထွက်လာပြီးတဲ့နောက်ဈေးကွက်မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့$2,000နီးပါးနဲ့စတင်ရောင်းချခဲ့ပါတယ် Direct from Washington The
Voice of Americaဗုဒ္ဓဘူးနေ့နဲ့ခင်တဲ့င်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းလိုင်တို့ကတင်ဆက်ခဲ့တာပါကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုကြောင့်တရုတ်နိုင်ငံဝူဟန်မြို့မှာဝင်ထွက်သွားလာမှုတွေကန့်သက်ထားတာတင်းပတ်နဲ့ချီကြာမြင့်လာချိန်မှာပဲမြို့ထဲမှာပိတ်မိနေသူတွေလည်းအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရပါတယ် AFP တင်းဌာနကတော့ကမ္ဘာ့ကျန်းမာရေးပြဿနာအထိကြီးထွားလာတဲ့ဗိုင်းရပ်စ်ပိုးကူးစက်မှုစတင်ခဲ့ရာဝူဟန်မြို့ကအခြေအနေတွေကိုသိနိုင်ဖို့ပြီးခဲ့တဲ့လဇန်နဝါရီလထဲမှာပဲအဖွဲ့တစ်ဖွဲ့ကိုဆီလွတ်ခဲ့ပါတယ်။ပြင်ပကမ္ဘာနဲ့စတင်အဆက်ပြတ်ခဲ့တဲ့နေ့ကစလို့ဝူဟန်မြို့မှာ AFP သတင်းသမားတွေရဲ့ရှေ့ရကြာအတွေ့အကြုံကြောင်းသတင်းဆောင်မကိုကိုအောင်လွင်ဦးကဆက်ပြီးတော့ပြောပြမှာပါရှင
်။လူကြီး17တန်းကျော်ရှိတဲ့ဝူဟန်မြို့မှာဗိုင်းရပ်စ်ပိုးသေးကြောင်းလူ18ယောက်ထိသေဆုံးခဲ့ပြီးနောက်ဇန်နဝါရီလ23ရက်နေ့ကစလို့လေယာဉ်တွေကားတွေရထားတွေဝင်ထွက်သွားလာမှုတွေကိုကန့်သက်ကြောင်းကြေညာလိုက်တာပါအများပြည်သူကြားသွားလာရမှာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုကာကွယ်တဲ့အနေနဲ့နှာခေါင်းဆီးရေတက်စင်မှုလည်းအာဏာပိုင်တွေညွှန်ကြားခဲ့ပြီးတန်ရရှိတဲ့ခရီးသွားတွေကိုကျန်းမာရေးအတွက်စစ်ဆေးမှုတွေလည်းနောက်ဆက်တွဲစတင်ခဲ့ပါတယ်ကြေညာချက်ထုတ်ပြန်ပြီးနောက်တစ်နေ့တရုတ်နှစ်သက်ခုမတိုင်ခင်တရက်နေ့မှာတော့လူသွားလူလာတွေဈေးဆိုင်နေနဲ့စီကားလေးရှိတဲ့ဝူဟန်မြို့ဟာတစပြင်လူလူစုကင်းမဲ့နေပါတယ်ဒီနေ့နှစ်သက်ခုပွဲဟာပထမဆုံးအချိန်မိသားစုတွေမိတ်ဆွေတွေမစုံနိုင်တဲ့နှစ်တစ်နှစ်ဖြစ်နေလေဝူဟန်မြို့ကပန်လီရှင်ကပြောပါတယ
်原来过年的话我们都是经常
ပုံမှန်ဆိုရင်နှစ်သက်ခုမှာမိသားစုတွေမိတ်ဆွေတွေစီအလဲသွားကြပါတယ
်
လူကြီးတွေနှစ်သက်မှာစချမ်းသာအောင်ဆူတောင်းကြပါတယ်မိသားစုတွေနှစ်သက်မှာစချမ်းသာဖို့လည်းဆူတောင်းကြတာဟာအင်မတန်စိတ်သက်ကြွစရာအချိန်ဖြစ်ပါတယ
်
ဒီနေ့လိုမျိုးတော့မဟုတ်ပါဘူးသွားကျင်တဲ့နေရာလည်းမသွားနိုင်ပဲအိမ်မှာပဲနင်းနေရပါတယ်
စနေလ25ရက်နေ့နှစ်သက်ခုနှစ်မှာလဲပုံမှန်အပြင်စီကားလေးရှိတဲ့တရုတ်ပြားကျောင်းတွေကိုပိတ်ထားသလိုတွေ့နေမြင်နေကြလုံယုံကြီးတောင်ရှိသူတွေကိုလည်းလမ်းနေမှာမတွေ့ရပါဘူးနှစ်သက်ခုကာလမှာတမုန်ထူးချပြီးစီကားနေတာကတော့စေးဆိုင်နေပါဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်စိုးရိမ်ထိလန့်နေကြချိန်မှာစေးဆိုင်တွေကဝန်ထမ်းတွေအရဆိုရင်လဲပုံမှန်ကူးစက်အောင်အကာအကွယ်ဝတ်စုံတွေဝတ်ဆင်ထားကြပြီးစေးဝယ်သူတွေကိုရောင်းချနေတာတွေ့ကြရသလိုအပြားကျစေးလို့စေးမျိုးဆိုရင်လဲလူတစ်ယောက်ကိုနှစ်ဖူးတည်းပုံမရောင်းမဲကန့်သက်ထားတဲ့အထိဖြစ်ပါတယ်နှစ်တခုနှစ်ပြီး AFP သတင်းဌာနကတွားကြည့်ခဲ့တဲ့စေယုံတီယုံမှာဆိုရင်လဲဆီယဝင်နဲ့တွေ့ဖို့စောင့်ဆိုင်းနေတဲ့လူတန်းကြီးကိုတွေ့ရတယ်လို့ဆောင်းရတာကြာလွန်းတဲ့အတွက်တချို့ကကိုယ့်ဘာသာထိုင်ကုန်တွေယူလာကြတဲ့အထိပ
ါ我听到还没有
စစ်စစ်ပြီးဖြေဆောင်နေတဲ့ပိုးကူးခံရမှာကိုလည်းစိတ်ပူပါတယ်ဆိုတော့စေယုံလူသားလီကပြောသွားတာပါဟိုအမျိုးမှာ virus ပိုးကြောင့်တည်ဆုံးသူတွေနဲ့ကူးစက်သူတွေတိုးလာနေတာနဲ့အမျှလက်ရှိစေယုံတွေနဲ့မဆက်နော်တာကြောင့်ဂရင်းထောင်ဆန့်စေယုံကိုလည်းရပိုင်းတွင်အပီးဆောက်လုပ်ဖို့အာဏာပိုင်တွေစီစဉ်ခဲ့ရတာပါဝမ်မြို့မှာအသွားလာတွေကိုပိတ်လိုက်ပြီးနောက်6ရက်မြောက်နေ့မှာတော့ပြည်ပနိုင်ငံတွေကမြို့ထဲမှာပိတ်မနေတဲ့သက်ဆိုင်ရာနိုင်ငံသားတွေကိုပြန်ခေါ်ဖို့လဲစီစဉ်လာခဲ့ကြတာပါ နိုင်ငံတကာဟောတယ်တချို့ဖွင့်လှစ်ထားဆဲဖြစ်ပေမဲ့နှကောင်းစီဝတ်ဖို့ကိုပူရင်တိုင်းမို့စရီလို့ကျွတင်ကာဝေးအစီအမံတွေလည်းတတ်မှတ်ထားပါတယ်။ဒါပေမဲ့လည်းဟိုတယ်စားသောက်ဆိုင်တွေပိတ်ထားရသလိုတွေ့နေမြင်နေကြအဲဂျူကောင်တာမှာလူတစ်ယောက်မှမတွေ့ရသလိုတိတ်ဆိတ်ခြောက်ကန်နေတာကိုလည်းတိတိတသားတွေ့ကြရမှာပါ။ပြင်ပကဘာနဲ့အဆက်ပြတ်ထားတာရှေ့ရချလာတဲ့ဝဝမြို့မှာစေယုံတစ်ခုနီးကပရီဘောကဆန်ရှေ့မှာနှကောင်းစီတက်ထားတဲ့ခမန်းကြီးအသက်60အရွယ်အမျိုးသားတူလမ်းပေါ်မှာတည်ဆုံနေတာကိုလည်းတွေ့ရပါတယ်။မျိုးကအများစုကတော့မလို့ပဲအပြင်ကိုသွားလာတာမျိုးတွေမလုပ်ကြတော့ဘူးလို့လေရှိုင်းမြို့မှာလွတ်လွန်နေတဲ့ဟိုဝမ်မျိုးကဒေးဗစ်ကပြောပါတယ
်每个家庭啊都在家
里你当初တိုင်းလို့လို့အပြင်မသွားကြတော့ပါဘူးဆက်ဆံတွေလျှော့ချဖို့လဲစူးစမ်းနေကြပါတယ်ကုဆတ်မှုကလည်းနည်းနည်းမြန်နေလို့ပါဆိုရကတော့ကာကွယ်ဖို့နဲ့ထိန်းချုပ်ဖို့စူးစမ်းနေပါတယ
်ဟိုဝမ်မျိုးမှာပဲကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အာဏာပိုင်တွေတရားဝင်မကြေညာခင်မှာသတိပေးဖို့စူးစမ်းခဲ့တဲ့အသက်34နှစ်အရွယ်မျက်စိထုခုဆရာဝန်ဒေါက်တာလီဝန်လျံဟာလည်းဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖေဖော်ဝါရီလ6ရက်နေ့မှာပဲကွယ်လွန်သွားခဲ့တာပါ။သူကတရားကောင်းတရားဆိုတော့ကျွန်တော်ပြေဝါလက်ခံပါတယ်။တတိရှိရှိရူးရူးသားသားနဲ့ပြောစရာရှိတာပြောတဲ့သူပါဆိုပြီးပေချင်းမြူကဂျေဆင်ကပြောဆိုသွားတာပါ။ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကကမ္ဘာတဝန်းကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူရေထွက်ဟာအခုဆိုရင်1000ကျော်နဲ့ကူးစက်သူ1000ချီထိရှိနေပါပြီ။နိုင်ငံပေါင်း2000ကျော်အထိကူးစက်နေတဲ့ဗိုင်းရပ်စ်ပိုးအန္တရာယ်ဟာအများပြည်သူအတွက်နံပါတ်1ရန်သူဖြစ်နေလဲ WHO ကသတိပေးထားပါတယ်ခင်ဗျာ
။ကျေးဇူးပါကိုအောင်လွင်ဦးရေ။သမရဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုအတိအကျအမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်နေတဲ့မြန်မာတိုင်းရင်းသားတွေအနေနဲ့မြန်မာနိုင်ငံမှာကြံခဲ့တဲ့သူတို့မိသားစုဝင်တွေကိုအပြီးခေါ်ယူခွင့်မရတော့မဲ့အခြေအနေအတွက်စိုးရိမ်နေကြပါတယ်။ဆက်ပြီးနားဆင်ပါရှင်။ဇန်နဝါရီလကုန်ကသမရထရန့်ပြဋ္ဌာန်းလိုက်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့6နိုင်ငံထဲမှာမြန်မာထည့်သွင်းခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိလာခဲ့ပါတယ်။အများစုဟာအရင်ကတည်းကမိသားစုဝင်တွေနဲ့နှစ်ပေါင်းအတော်ကြာဝေးကွာနေသူတွေဖြစ်ပြီးမိသားစုဝင်တွေခေါ်ယူရေးအစကတည်းကအခက်အခဲတွေရှိနေတဲ့ကြားကအခုလိုကန့်သတ်မှုကြောင့်ပိုပြီးခက်ခဲသွားမလားဆိုပြီးစိုးရိမ်နေကြတာပါ February 8ရက်စနေနေ့ကအိန္ဒိယနာပြည်နယ်အိန္ဒိယနာပူလစ်မှာမြန်မာတိုင်းသားအဖွဲ့အစည်းတွေစုဝေးပြီးသမရထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုကြောင့်သူတို့ရင်ဆိုင်ရမယ့်အခက်အခဲတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲကိုစီစဉ်သူတဦးဖြစ်တဲ့အိန္ဒိယနာပြည်နယ်အခြေစိုက် BACI ရဲ့အမှုဆောင်ညွှန်ကြားရေးမှူးစလိုက်အေလိုက်ဇာဗန်နီက VOA ကိုခုလိုပြောပါတယ
်။သူတို့ဖြစ်ဖြစ်တာမိသားစုတွေပေါ့လေ။သူတို့တန်သမီးတွေကိုခေါ်လို့မရတော့ဘူး။ဇနီးအောင်လည်းခေါ်လို့မရတော့ဘူး။သူတို့အဖေမျိုးလည်းခေါ်လို့မရတော့ဘူး။ဒီ visit နဲ့တော့ခေါ်လို့ရတာပေါ့ဒါမဲ့ဒီကိုပြောရွှေ့ပြီးတော့မှဒီလိုနဲ့နေထိုင်ခွင့်မရတော့ဘူးဆိုတဲ့သဘောတည်ရောက်သွားတယ
်လက်ရှိအိန္ဒိယနာပူလစ်မှာဒုက္ခသည်အဖြစ်အခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားခန့်မှန်းခြေ3000ကျော်လောက်ရှိပြီးအမေရိကန်တဝန်းစုစုပေါင်းလူဦးရေ3000ကျော်လောက်ရှိတယ်လို့စလိုက်အေလိုက်ဇာကဆိုပါတယ်ဒါကြောင့်အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကြောင့်မြန်မာနိုင်ငံမှာကြံခဲ့တဲ့မိသားစုဝင်တွေကို immigrant ရွှေပြောင်းအခြေဆိုင်ဗီဇာနဲ့ခေါ်ယူရေးအတော်လေးထိခိုက်မဲ့သူအများအပြားရှိနေတယ်လို့လည်းသူကအခုလိုပြောပါတယ်
။အဲဒါကြောင့်လည်းကျွန်တော်တို့ဒီ survey ကျွန်တော်လုပ်နေရတာဖြစ်တယ်။တလအတွင်းတောင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီဘယ်လောက်လောက်ရှိမလဲဆိုတာခန့်မှတ်ချက်ကောင်းဝေးရနိုင်မယ်လို့ကျွန်တော်တို့မျှော်လင့်တယ်။ဒီ Indiana Police မှာကူက400 500လောက်လည်းဆိုရှိနေတော့ကျွန်တော်ယူဆတယ်အဲ့မှာ case အဲ့လိုအရေးတွေ့ကိုကျွန်တော်တို့ကြီးတဲ့နေရာမှာတစ်ခုရှိတာပေါ့လေတစ်ခုက case by case ပေါ့ဒီ case မှာတစ်ခုကဒီ case တစ်ခုမှာလူပင်လည်းရောက်ပါတယ်ဆိုတာလည်းရှိတာနော်ဆိုတော့လူနဲ့တွေ့မယ်ဆိုလို့ရှိရင်များနိုင်တယ်မိသားစုတစ်ခုမှာလူကတစ်ယောက်နှစ်ယောက်၅ယောက်ဆက်တဖြစ်ရှိနေတာဟုတ်ကျွန်တော်အဲ့ဒါတွေလည်းကျွန်တော်တို့နားလည်လိုက်ဘူးကျွန်တော်စူးစမ်းမိတယ်
အလားတူအိုကလာဟိုမာပြည်နယ်မှာနေထိုင်နေတဲ့ဇိုမီတိုင်းရင်သားဆမ်မန်းကလည်းကလေးမျိုးနာကရွာမှာရှိတဲ့သူ့မိဘတွေကိုအမေရိကန်မှာလာရောက်နေထိုင်ဖို့ခေါ်ယူရေးကိစ္စနဲ့အခြားသူတို့အတိုင်းဝိုင်းကသူတွေလည်းမိသားစုတွေခေါ်ယူရေးမှာထိခိုက်မှုရှိနေတယ်လို့ VOA ကပြောပါတယ
်။ it affects us because
တမရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကကျွန်တော်တို့အတိုင်းဝိုင်းတစ်ခုလုံးကိုအတော်လေးထိခိုက်ပါတယ်။ဒီကိုကျွန်တော်မိဘတွေခေါ်ဖို့ကိစ္စမှာဒီကန့်သတ်ချက်ကြောင့်ဗီဇာရဖို့မလွယ်ဘူးဖြစ်သွားပါတယ
်လက်ရှိမှာတော့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာတိုင်းရင်းသားတွေအနေနဲ့မြန်မာအပေါ်ဗီဇာကန့်သတ်ချက်ကိုဖြေလျှော့ကင်းလွတ်ခွင့်ရရေးစူပေါင်းလက်မှတ်ထိုးတောင်းဆိုဖို့အစီအစဉ်ကိုဆောင်ရွက်နေကြောင်းစလိုက်အေလိုက်ဇာဗာနီကပြောပါတယ်
သူတို့ exception ပေးထားတာတော့ရှိတယ်ဒီ exception မှာ ဒီ American စူရကိုကူညီတဲ့လူတွေဆိုလို့ရှိရင်သူတို့ exception ရပြီးသားဖြစ်တယ်ဒီဟာကိုသူတို့ case by case နဲ့ interview လုပ်တဲ့ချိန်မှာဆုတ်ဖြတ်သွားမယ်လို့သူတို့ကတော့ပြောတယ်ဒီအားလုံးအတွက် exception သို့မဟုတ်ရင် waiver ရနိုင်ဘူးရကျွန်တော်တို့လုပ်ဖို့စဉ်းစားတယ်ဒီပင်လေရောက်မိသားစုဘလောက် community မှာဖြစ်တယ်ဆိုတာကျွန်တော်ပထမဆုံးနားလည်ဖို့တူတယ်အဲ့ဒီ survey ကျွန်တော်တို့ကလုပ်နေရတာဖြစ်တယ် online မှာလည်းကျွန်တော်တို့တင်တယ် meeting တွေလည်းကျွန်တော်တို့ခေါ်တယ်အဲ့ဒါဒီ Indiana မှာရယ်ပြီးနေတနိုင်ငါလို့ပေါ့ကျွန်တော်မြန်မာနေပါဝင်ဖို့လည်းကျွန်တော်ဖိတ်တယ်ဒီကျွန်တော်တို့အချက်အလက်တွေကိုရပြီးတယ်နောက်ပိုင်းမှာအဲ့ဒီအပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီလောက်ခံနေတယ်သူက impact ဖြစ်နေတယ်ဆိုတာကိုကျွန်တော်တင်ပြဖို့ဖြစ်တယ်အဲ့လိုတင်ပြတဲ့အချိန်မှာကျွန်တော် US Congress ကျွန်တော်တို့ရဲ့မိတ်ဆွေတွေနဲ့လို့ပေါ်ကိုက်ပတ်တယ်လို့ပြောလို့လူတယ်ပြီးရင် State Department wants to decide ကျွန်တော်တို့ consult လုပ်နေတယ်ပြီးတော့ American Embassy ရန်ကုန်နဲ့ကျွန်တော်တို့အဆက်အသွယ်ရှိတယ်ဆိုတော့အများဆုံးနဲ့ကျွန်တော်တို့ကိုစစ်စစ်နဲ့ကျွန်တော်တို့ဒီဟာ temporary လို့ပဲပြောလိုက်ချင်ပါတယ
်ရန်ကုန် American တန်ရုံရဲ့ထုတ်ပြန်ချက်မှာတော့ February လ22ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေစိုက် visa နဲ့ DV visa တွေထုတ်ပေးတော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်ဒါပေမဲ့တဦးတယောက်ချင်းစီရဲ့အကြောင်းကိစ္စပေါ်မူတည်ပြီးဖြေလျှော့ပေးမှုနဲ့ကင်းလွတ်ခွင့်အကန့်အသတ်နဲ့ပေးကောင်းပေးနိုင်တယ်လို့យေတာထားပါတယ်ဒီလိုကန့်သက်ချက်တွေရှိပေမဲ့လည်းimmigrant visa ကိုရှောက်လို့သူတွေကတော့လွတ်လွတ်လပ်လပ်ရှောက်ထားနိုင်ကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဇန်နဝါရီလ1လအတွင်းမှာထိုင်းနိုင်ငံကစက်ယုံပေါင်း200ကျော်ပိတ်ခဲ့ရတဲ့အတွက်အလုသမား25,000လောက်အလုလက်မဲ့ဖြစ်ခဲ့တဲ့အထက်မှာမြန်မာအလုသမားအတော်များများပါဝင်နေပါတယ်ဒီအကြောင်းကိုတော့VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်။ထိုင်းစက်မှုလုပ်ငန်းဦးစီးဌာနကမနေ့ကသတင်းထုတ်ပြန်ရမှာဒီနှစ်စံဇန်နဝါရီလ1လအတွင်းမှာပဲထိုင်းနိုင်ငံကစက်ရုံပေါင်း200ကျော်ပိတ်ခဲ့ရတဲ့အတွက်အလုသမားပေါင်း 25,000 လောက်အလုလက်မဲ့ဖြစ်ကုန်ကြတယ်ဆိုပြီးဖော်ပြထားပါရတယ်။ဒီထိုင်းနိုင်ငံကစက်ရုံအများစုမှာအလုလုပ်နေကြသူအများစုကတော့မြန်မာတွေဖြစ်ကြတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာတွေအတော်များများအလုလက်မဲ့ဖြစ်ကုန်ကြတာပါထိုင်းနိုင်ငံရဲ့စက်မှုစီးပွားရေးဆိုင်ရာညွှန်ကြားရေးမှူးနိုင်ထုံချိုင်းချာဘော်လစ်ဖြစ်ချေကတော့အခုလိုမျိုးစက်ရုံလုပ်ငန်းတွေပိတ်လိုက်ရပြီမဲ့အလုလက်မဲ့ဖြစ်သွားတဲ့ထိုင်းနိုင်ငံကထိုင်းလုပ်သားတွေအတွက်ကတော့အလုအခိုင်အသစ်တွေရှာဖွေပေးနေပြီးနောက်ထပ်စက်ရုံလုပ်ငန်းတွေလည်းတိုးချဲ့နေပါတယ်ဆိုပြီးပြောကြခဲ့ပါတယ်ဒါပေမဲ့နိုင်ငံခြားသားဖြစ်နေကြတဲ့မြန်မာနိုင်ငံသားအလုသမားအများစုကတော့အလုလက်မဲ့တွေဖြစ်ကုန်ကြတာပါဒီလိုအလုံးလက်မဲ့ဖြစ်ကုန်ကြတဲ့မြန်မာလူသမားတွေတဲကတချို့ကနစ်နာကြေရကြပေမဲ့အဆင်မပြေမှုအမျိုးမျိုးနဲ့ကြုံနေကြရပါတယ်တချို့ကလည်းစိတ်ယုံနေပိတ်လိုက်တဲ့အတွက်အလုံးမရှိဖြစ်ကြသလိုနစ်နာကြေပါမရကြပါဘူးတချို့ကတော့အလုံးဖြုတ်ခံရတာတွေမကြခဏအလုံးပြောင်းရွှေ့လောက်ကန်ရတာတွေကိုလည်းကြုံနေရပါတယ်မကြသေးခင်ကမှအလုံးဖြုတ်ခံရတဲ့မြန်မာလူသမားတူကတော့အခုလိုပြောပြပါတယ်
လေးလလောက်ကျွန်တော်တို့အလုပ်ခဲ့ရပြီးတော့ကျွန်တော်တို့လေးလလောက်အဲဒီ time မှာနေခဲ့ရပြီးတော့အလုပ်ကကျွန်တော်တို့2လလောက်ပဲလုပ်ခဲ့ရတယ်။ဒီနေရာတော့ကျွန်တော်ပတ်စံလည်းအမှမထွက်ဘူးနော်
။အခုလိုမျိုးအခက်အခဲကြုံနေရသူတွေနစ်နာကြေးမရသူတွေရဲ့ပြဿနာမျိုးစုံကိုမြန်မာလူသမားကူညီစောင့်ရှောက်ရေးအဖွဲ့တွေကမနိုင်မနှင်းနဲ့ဖြေရှင်းပေးနေရတယ်ဆိုပြီး AAC အလုပ်သမားကူညီရေးအဖွဲ့ရဲ့ Director ဦးခိုင်ကြီးကတော့ပြောပါတယ်
ကျွန်တော်တို့လည်းကြားတာတော့အဲ့စက်ယုံတွေကဟိုပိတ်သိမ်းတာယုံကြီးတွေတော့မဟုတ်ဘူးမရဲ့တချို့ဆိုလည်းလုံသမား100ကျော်ရှိတဲ့ယုံတွေကအဲ့လိုနေရာအနှံ့လိုက်ပြီးတော့ပိတ်သိမ်းနေချို့ကြတယ်လည်းမျက်နှာကြီးကိုတန်တန်ကြီးတွေပြီးပြီးတော့ပြန်ကြတယ်လည်းရှိတယ်ချို့လည်းမရဘဲနဲ့အမှုကြီးလုပ်ပြီးတော့လကားလုပ်ပြီးတော့ပြန်ခေါ်ရတာရှိတယ်ဆိုတော့ပိတ်ကြတော့တကယ်ကိုပိတ်ကြတယ်ငါတို့လိုအပ်တဲ့ဟာလေးဒီပေးပါမယ်ဆိုပြီးတော့အဲ့ဒီလိုပိတ်တာရှိတယ်အခုနောက်တစ်လုံးမှအမှုရနဲ့ပတ်သက်ပြီးတော့လုံးဝကိုအခုအလုံးမရှိတဲ့နဲ့ပြန်ပို့မဲ့သူတွေလည်းတအားပဲကျွန်တော်တို့စက်ယုံကတော်များဖုံးနေကြတယ်ကျွန်တော်တို့ရှင်းလို့မနိုင်ဘူးတန်ရာရှိပဲဖုံးနေပေးနေတာပေါ့နော
်တရုတ်နိုင်ငံကနေစတင်ပြီးကမ္ဘာနိုင်ငံအတော်များများကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာမှုတွေရှိနေတဲ့အချိန်မှာမြန်မာနဲ့အိမ်နီးချင်းထိုင်းနိုင်ငံမှာဆိုရင်လည်းတရုတ်နိုင်ငံနဲ့ဆက်ဆက်လုပ်ကိုင်နေတဲ့စက်ယုံတချို့ပိတ်ထားရပါတယ်ထိုင်းနိုင်ငံကချင်နာဘူရီထိုင်းနယ်ကထိုင်ဝမ်ပိုင်း တထုပုံလောင်စက်ယုံတေယုံဟာလဲတရုတ်ဘက်ကကုန်ကျန်းနေပြက်လက်မှုတွေကြောင့်ဇန်နဝါရီလကုန်မှာပဲစက်ယုံပိတ်လိုက်ရပါတယ်ဒီအတွက်မြန်မာအလုသမား200နီးပါးအပါဝင်အလုသမား900လောက်အလုလက်မဲ့ဖြစ်ခဲ့ရပါတယ်အဲ့ဒီထဲမှာအလုလုံနေကြတဲ့မြန်မာလူသမား100ကျော်ကတော့နေရက်ပြန်သွားခဲ့ကြပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မကြခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်မှာလေဒီကနေ့ကြာရောက်တဲ့ပြည်ထောင်စုနေထိမ့်မဲ့ဖြစ်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်တင်ဆက်ထားတာကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြမှာပ
ါမြန်မာနိုင်ငံမှာအခရီးလိုက်စားမှုရောနေအောင်ဒေါအောင်ဆန်းစုကြည်ဆောင်ရွက်ခဲ့ပါသလားဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာသွန်စင်ချူရေးထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီက2015ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖွဲ့လာပြီးနောက်နိုင်ငံတွင်းအကြမ်းလိုက်စားမှုအညွန့်ခင်းကပုံမှန်ဆိုသလိုရော့ကျလာခဲ့တယ်လို့နိုင်ငံတွင်းရဲ့အကြမ်းလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်တဲ့ Transparency International ကိုကိုကပီစောင့်ပါကဖော်ပြပါတယ်။အစိုးရဖွဲ့ဝင်တွေအပါအဝင်အကြမ်းလိုက်စားမှုနဲ့ပတ်သက်ဖန်စီတရားစွဲဆိုမှုတွေရှိနေတာကိုလည်းထောက်ပြပြီးအစိုးရရဲ့အဂတိတိုက်ဖြစ်ရေးဆောင်ရွက်ချက်တွေကအခုရွေးကောက်ပွဲမှာအဓိကမဲဆွယ်မဲ့အကြောင်းအရာလည်းဖြစ်မယ်လို့ဆောင်းပါးကဆိုပါတယ်။ဒါပေမဲ့လည်းအဂတိတိုက်ဖြစ်ရေးမှာချန့်လှတ်ထားတဲ့အတိဒါအထင်ရှားဆုံးကတော့စစ်တပ်ပဲဖြစ်ပါတယ်တဲ့။နောက်တစ်ခုကအစိုးရတာဝန်ရှိသူတွေကသူတို့နဲ့နှီးဆက်ပတ်သက်သူတွေကိုဦးစားပေးနေတဲ့ကြေကြေပြန့်ပြန့်ဖြစ်နေတဲ့အကျိုးစီးပွားခြင်းပြိပခဖြစ်မှုအပါအဝင်အဓိကကျတဲ့အဂတိမကင်းတဲ့ကိစ္စတွေကိုပြုပြင်ပြောင်းလဲဖို့ကလည်းလိုအပ်နေပါသေးတယ်။နောက်တစ်ခုကတော့အဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးဖွင့်ချတိုင်ကြားမဲ့သူတွေကိုဥပဒေအကာအကွယ်မရှိတာကြောင့်အသေးရေဖြစ်မှုလိုမျိုးနဲ့တရားစွဲခံနိုင်ရခြေလဲရှိနေပါတယ်။တစ်ချိန်နဲ့မှာပဲစီးပွားရေးလုပ်ငန်းကြီးတွေရဲ့လှူဒန်းမှုနဲ့ပရာဟိတအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့စီမံစည်းကမ်းတွေကလည်းရှင်းလင်းတိကျမှုမရှိတာနဲ့အတူပဲတဇိုးလက်ဆောင်ပေးမှုကိုပြစ်မှုတစ်ခုအဖြစ်တရားဝင်သတ်မှတ်မထားပါဘူးတဲ့အထင်ရှားဆုံးဥပမာကတော့ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်ပခပြန်လည်ထူထောင်ရေးမှာပြည်တွင်းတထေးကြီးတွေထံကအလှငွေလက်ခံခဲ့တာပဲဖြစ်ပါတယ်လို့ထောက်ပြထားပါတယ်နိုင်ငံတွင်းကကုမ္ပဏီကြီးအများအပြားကအလှူတန်းလှုပ်ဖို့ဖောက်ဒေးရှင်းတွေဖွဲ့ထားကြပါတယ်။စရုပ်ချုပ်ရေးလက်ထက်မှာကတည်းကဒီလိုအလှူတန်းတွေကမဆန်းပါဘူးတဲ့။အဲ့ဒီတုန်းကဆိုရင်လှူဒန်းမှုတွေအတွက်ကာတင်သွင်းခွင့်ပါမစ်ဆောက်လုပ်ရေးကန်ထရိုက်မြေယာနဲ့တခြားအကျိုးခံစားခွင့်တွေပြန်ရတယ်ဆိုပြီးလေရန်ကုန်ခြေဆိုင် MCRB အဖွဲ့ရဲ့အစီရင်ခံစာကိုကိုးကားပြီးစောင့်ဖတ်ကထောက်ပြထားပါတယ်။အပြည့်စုံကိုတော့ asiatimes.com မှာဖတ်ရှုနိုင်ပါတယ်ရှင်။ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာခီးသွွားဝင်ရောက်မှု40ရာခိုင်နှုန်းတိုးတက်လာတယ်ဆိုတဲ့ The Tiger နဲ့ The Nation ကခီးသွွားလုပ်ငန်းဆိုင်ရာစောင်းပါတပုတ်ကိုလည်းကောက်နှုတ်ပြောပြခြင်းပါတယ်။2019ခုနှစ်အတွင်းကမ္ဘာပေါ်ကအမြန်ဆုံးဖွံ့ဖြိုးလာတဲ့ခီးသွွားတည်အများဆုံးသွားကြတဲ့နိုင်ငံ20တည်းမှာမြန်မာနိုင်ငံကထိတ်ဆုံးကိုရောက်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ကမ္ဘာခီးသွွားလာမှုဆိုင်ရာအဖွဲ့အစီရင်ခံစာကအခုလိုဖော်ပြတာပါ။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်း 40.2% ခန့်နှုန်းတိုးတက်လာတာလို့မြန်မာ Tourism Marketing ကအစီရင်ခံထားပါတယ်။မြန်မာနိုင်ငံနဲ့အတူခီးသွွားဝင်ရောက်မှုအများဆုံးနိုင်ငံ20တည်းမှာတော့ဒေတာရင်းကဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့လည်းပါဝင်ကြပါတယ်ရှင်။
မတင်ကြီးထိုက်ပြောပြသွားတာပါကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်တိုင်းမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32ကီလိုဟတ်933ကလိုင်းဒိုမီတာ40ကီလိုဟတ်9483ညလိုင်းဒိုမီတာ48ကီလိုဟတ်6153ညလိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
မြတ်စွာဘုရားဟောကြားခဲ့တဲ့ထဲမှာလေပါပါရဲ့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်မယ
်ဒါကတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ပြည်ထောင်စုကြီးနီးဒီလာဆိုတဲ့ခေါင်းစဉ်နဲ့ကိုသားညူစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုနားဆင်ရမှာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုက်အစီအစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်တော့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်တော်စုကြီးနီးပြီလားဆိုတာပါမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်တော်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ပြန်ဆိုရင်တော့83နှစ်ပြည့်ပါပြီအခုချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကြီးဆောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတိုင်းခွင့်ရဖို့လက်ရှိကြုံရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင်စတိတ်ဒီမိုကရေစီပါတီကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြာလေးလိုက်ပါမှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မလေးလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။2ဦးစလုံးလေးလိုက်ပါမှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြာကြားပါလားခင်ဗျ။
ဟုတ်ကဲ့ကြားပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရက်ပြည်အောင်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြည်တိုင်းခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းတစ်ချောင်းလုံးပါဝင်ခဲ့တယ်အခုလက်ရှိပြည်လုံးညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြာရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာဥစားကျွန်တော်ကိုကျွန်တော်ဖြစ်ပြပါတယ်ကျွန်တော်ကတော့ဒီချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော်တော်ကြပါအဲ guest ဒီဥက္ကဋ္ဌတော်တော်ကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညမာနိုင်ငံရဲ့ဒီနိုင်ငံရေးဒီကြီးကြီးဒီဆောက်မှုဖြစ်စဉ်ကိုကျွန်တော်မဆလို့ရှိတော့ဒီဒီဒုတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြဿနာဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြည့်ရှင်းဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြီးတော့မှဒီစီးရဲနဲ့ပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကမ်းချင်းတွေဆိုတော့လည်းလာဝေးဖြစ်တာပေါ့။ဒါမဲ့2020ကပဲပြည်နေတော့ပဲဆိုရှင်တက်လာတဲ့အပြည့်ရဒါမဲ့ဥပဒေကြီးကဒီနိုင်ငံရေးပြဿနာနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့လက်ခံပြီးတော့မှတိကျဆုံးဆွေးနွေးပွဲတွေကျင်းပလာတာပေါ့လေ။အဲ့တော့ဒီဟာကအခုနောက်ဆုံးမှဆိုရင်ကျင်းနေတဲ့ရသပြည်လုံးကြီးလာခါနဲ့အဲဆိုတာကိုသိပါတာပေါ့အဲဒီနေ့မကုန်ခင်ယူကပဲမတိုင်နဲ့သူကအဲညီလာခံသိပါဖို့လည်းအလားအလာရှိတယ်လို့ကြားသိရတယ်ဒါဒီဟာဒီဒီညီကြီးကြီးပြည်ဆောက်တဲ့နေရာမှာမိမလမ်းမှာနေသွားနေတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒါမဲ့အခုရှိတာကအဲ့ဒီအဲညီလာခံနိုင်ရစနေပြီပေါ်လေတဲ့တော့ကိုဖြောင်းဖြောင်းဖြူးဖြူးမကျင်းပါနိုင်တာဒီခုကတော့နည်းနည်းလူကြီးတာပေါ့အဲ့ဒါတော့ဒါဒီပေါ်မှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းတဲ့နေရာမှာပြည်သူစနေပွဲလုပ်တဲ့နေရာမှာဒါ TLA နဲ့ကျွန်တော်ကဒီကိုယ်စီစနေနယ်ပေါ်ရှိရှိတယ်အဲ့လို People's Solution တစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲ့ဒီအမျိုးဆုံးဒါအရာကြီးအပြစ်ခံရသေးရင်လောက်ထားပြီးတော့မှ nice မျိုးကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်ပါမဖြစ်နိုင်ဘူးတိုက်ပွဲတွေတစ်ခါလေးရှိလာတယ်အဲ nice မျိုးပေါ်ရလည်းဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးစနေပေါ်အကြေခဲ့တယ်ရှိတယ်ဒါပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကချက်တဲ့ကျင်းပသွားမှဖြစ်တယ်ပြည်လုံးညီလာခံရဲ့နောက်ဆုံးပ ါနဲ့ပါလေဖက်ဒရယ်ဒီမိုကရေစီတောင်းဆိုဆိုဖြစ်တယ်ဒါတည်တည်ကြံရေးကိုရရှိစေမဲ့နေလန်ဖြစ်တယ်လို့ဆိုတာဟုတ
်ကဲ့ဒါ
ကြောင့်မလို့ဒီအခုဒီကမှာဒါဒီကျလို့နေကမှာညီကန်ရရှိဖို့ရှေ့ကိုတူးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက
်ဟုတ်ကဲ့ဒေါက်တာတူးကြာခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပူပြီးတော့တိုးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိချင်တာဖယ်ရက်ဆိုတဲ့အသုံးလုံးမှာအရင်တုန်းကဆိုရင်ဖယ်ရက်ဆိုတဲ့အသုံးလုံးသုံးမယ်ဆိုရင်စစ်ဆိုးကဟိုးရင်လက်ထက်ကဆိုရှင်ဒါခွတ်ထွေဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယဆိုးရတွေခုနကဖယ်ရက်ပြည်အောင်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျအဲ့တော့ဖယ်ရက်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရတွေပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပြလာလို့ခံယူပါလားကွက်လက်မှုတွေရှိပါလား
အဲကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပူပေါင်းရေးပါပဲခွင့်ပြုရေးမဟုတ်ပါဘူးဒါဖက်ဒရယ်ဘုံနဲ့အဖွဲ့အစည်းကိုကြည့်တုံးတော့မှာပြည်ထောင်စုကိုဒီအားလုံးတန်းတူညီကြအခွင့်အရေးရရှိလို့မှာကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူခွင့်ရကိုယ်ပိုင်ဥချုပ်ရကိုယ့်ဘာကိုဖန်တီးခွင့်ဆိုရတဲ့ဒီပြည်ထောင်စုကိုစနစ်တကျဖွဲ့စည်းတော့ဖွဲ့စည်းထားခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ဒီတီထောင်စုကညီကတာယာနေပါပဲအခွင့်အရေးလူတွေကတိုင်းသားတွေကမရှိပါဘူးဒါတီထောင်စုခိုင်ခိုင်နေနေနဲ့အားလုံးတန်းတူခုရင်းနေပူးပေါင်းနေထိုင်ခြင်းနဲ့ဒီလူမျိုးတွေများပါ
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီဖယ်ရက်ဆိုတဲ့၃နှုံးပေါ့နော်အစိုးရက၃နဲ့ဖယ်ရက်ဆိုတဲ့၃နှုံးပေါ်မှာဝိဝါဒကွဲစရာရှိလားဒါကတိုင်းသားတွေလူလားနေတဲ့ဖယ်ရက်ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျတိုင်းသားတွေလိုလားတဲ့အနည်းသာရကဘာလဲဆိုရှင်လည်းစေခုနကုန်းနေပြင်းလို့ညလာခံတုံးကဘုဒ္ဓအောင်ဆန်းပြောခဲ့တဲ့ဂိတိစကားတိုင်းပေါ့လေကိုဗန်ပြတ်တန်းခုနေအမျိုးသားတန်းတူခုရေပြေးဝိုက်ရရှိတဲ့ကိုဗန်ဥချုပ်ရေးရှိတဲ့ဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့ပြည်ထောင်စုကိုတိဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖော်စီချင်တာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြီးတော့မှညီကျန်းတိဆောက်တဲ့နေရာမှာဒီပုံစံမျိုးနဲ့ဒီတော့ဆိုဖော်ဆောင်စေချင်တယ်။အားကြောင့်မလို့ဒီနေရာမှာဒီကဒီကျွန်တော်ပြတာဒီတိုင်းသားပြတာကျွန်တော်အနေနဲ့တည်းဆိုလို့ရှိရင်တော့ဒီစစ်မှန်တဲ့ဆက်ပြီးဒီတော့ဆိုဒီဆော့ရည်ပဲဖြစ်ပါတယ်။အဲ့ဒါကခုနပြောသူတို့ပဲစစ်မှန်တဲ့ဆက်ပြီးဒီတော့ဆိုဆိုတာကအားလုံးတန်းတူခင်ရတဲ့ဓာတ်သူညီများနေထိုင်နိုင်တဲ့ဒီဒီဒီတုံးတဲ့နေထိုင်နိုင်တဲ့ဒီတော့ဆိုကိုဆိုလို့တာဖြစ်တယ်။ခွဲတူရဲဆိုတာကိုဒါသိချက်မှမဖြစ်သားပါဘူး။
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြလေလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ့်ဒင်းနာဆရာကုတိဟဖိတ်ခေါ်ကြပါမယ်ကုတိဟကြီးခုနကကျွန်တော်ခုနကဒီလက်ရှိပင်လုံနဲ့အချိန်ကြီးလက်တွေ့အချိန်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတိဟကိုအဓိကမေးချင်ပါတယ်ခုနကပြောလို့တိုင်းသားတွေဘက်ကလူလားနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလားနေတဲ့အချက်ဒီနဲ့အစိုးရဘက်တပ်မတော်ဘက်ပြောနေတဲ့အချက်ဒီကနီးစပ်မှုရှိရလားတော်တော်ကြီးကွာဟနေလားကုတိဟအမြင်သိချင်ပါတယ်
ပုလင်းမျိုးတော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြန့်ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ခြေမှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနေကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အချိုးဆွေးနွေးပွဲဒီမှာပဲဟာပြဿနာတွေဟာဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေကလည်းအရင်တော့လည်းကျွန်တော်တို့ကဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုမေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်ခြေလဲမှုတွေနဲ့ရှေ့ဆက်ခဲ့ရတဲ့ကိစ္စတွေအများကြီးနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာဖြစ်လာတော့ပေါ့ဗျာဟိုတွေ့ချမခြေလဲခဲ့လို့ပေါ့အဲ့ဒါအဓိကဆိုဟိုဟိုသားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကခံစားနားလည်ထားတာအစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါလေညီနာချင်းခြားတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးနှုတ်ရှားနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်ထိတ်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့အခါကျတော့အဖွဲ့အစည်းဖြစ်တဲ့အခါကျတော့ကျွန်တော်တို့ကသူကစစ်မှန်တာနှစ်ခုဖွင့်ထားလို့ဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရိမ်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကိုင်တွေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာတော်တာတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီပြဿနာနှစ်ခုကဟိုပြေးချင်းကျွန်တော်တို့ဒီဆိုရလဲအဲ့ဒီကြားထဲမှာညက်လာတယ်ဘာလို့သူကိုယ်တက်ကလည်းဒီ federal ကိစ္စကိုဟိုတက်တဲ့ကောကသူ့မှာတက်သားတဲ့ဒီ blue federal ပုံစံနဲ့တွားမလဲဆိုတော့ energy ဆိုရလဲတက်သားတဲ့ပုံစံမရှိတဲ့ခါကျတော့တိုင်းသားတွေလူလာတဲ့ပုံစံအဲဒါဆိုတခါဒီသူတက်မတော်လူလာတဲ့ပုံစံနဲ့သူ့ပုံစံနဲ့ကြားမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိတယ်ဘာဖြစ်လို့ဆိုတော့သူကသူ့ရဲ့ပုံစံကိုချမပြနိုင်တဲ့အတွက်ကြောင့်မလို့ဓာတ်ချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့က federal ကို လားဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာဖက်ဒရယ်ကိုဟိုတနစ်ကိုထူထောင်ခြင်းတဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပားလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ဖက်ဒရယ်တည်ဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြေတစ်ခုရှာပြီးတော့ဖက်ဒရယ်ကိုကျွန်တော်တို့ပရမတ်တစ်ဆင့်အနေနဲ့တည်ဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်တော့ကျွန်တော်ဒီစိတ်ခဲကမြင်ရတယ်ကျွန်တော်တို့ဒီတနက်တန်လေးရက်ချင်လို့ဆိုတော့ကျွန်တော်တို့ကစပွဲပိုင်းပေါ်တက်လိုက်တာတကယ်တော့နိုင်ငံကြီးညီမချက်နဲ့ပတ်သက်ရင်ကြောင်းကြောင်းရေချင်းကတော်တော်ကွာတယ်ဒီတုံးပွဲကဆိုတော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှိမှာကျွန်တော်တို့ဒီတိုင်းပဲပြဿနာကဥလေဥလေနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီလက်ထက်ကိုင်းစန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်တောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားတွေရဲ့သဘောထားလို့ပြောရင်တကယ်တမ်းကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကိုင်းတိုင်းသားအဖွဲ့တွေရဲ့တဘောတော့ပုံကြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရာကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်လှူစားရဲဆိုတာတိုင်းသားဒေသတွေမှာလည်းဟိုကျေပြတ်လာဖို့လိုတယ်တွင်ကျေလာဖို့လိုအပ်တယ်အငြင်းမြင့်တွယ်ဖို့လိုအပ်တယ်အခုကနိုင်ငံရေးပါတီတွေတိုင်းသားနိုင်ငံရေးပါတီတွေအဲ့လောက်အားမကောင်းမင်းနဲ့ကျွန်တော်တို့ငြင်းငြင်းဆွေးနွေးတဲ့အခါမှာလက်နက်ကိုင်အဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဘက်ကဆိုလဲလက်နက်ကိုင်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့ခါကျတော့ကျွန်တော်တို့ရှိမတူဘူးဆိုတော့ဒါလည်းအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြည့်အရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လိုတယ်မဟုတ်ဘဲနဲ့အားလုံးလူချင်းတဲ့အတိုင်းပဲဖြစ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်တော်တော်လေးကိုမလွယ်ဘူးစိတ်ငြိမ်မှုကြီးမားတယ်ကျွန်တော်ဒီတက်တန်းနဲ့လည်းမဖြစ်နိုင်ဘူးရှေ့တက်တန်းမှလည်းမသေးကြဘူးလို့ပြောချင်ပါဟုတ
်ဟုတ်ကဲ့ကုတီဟာကျေးဇူးပါကျွန်တော်တော့သူ့ကြနဲ့ကုတီဟာလီလိုက်မှာခဏနေပြေးပါအောင်ခင်ဗျာတော်ရှင်တွေတော်များများလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးသွားပါမယ်တော်ရှင်တွေကိုအရင်ဆုံးကျွန်တော်ကိုစလိုက်ဝေကွန်ဖိတ်ခေါ်ချင်ပါတယ်ကိုစလိုက်ဝေကွန်တူတုတ်တုတ်နဲ့ဆွေးနွေးမေးမြန်းနိုင်ပါတယ
်ဟုတ်ကဲ့တမတော်ရောနောက်ပြီးတော့လေးနဲ့ကိုင်ရောကျေရနာသူတို့လူထုတွေကိုစားရောတိတ်လူထုကိုစားရောသူတို့ပြုတ်တယ်လို့ကျွန်တော်တို့မဆိုလိုနိုင်ပါဘူးသူတို့လေးနဲ့ကိုင်နေဖြစ်တဲ့အတွက်သူတို့ကရှစ်တန်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တိုင်းသူတို့ကသူတို့သဘောထားကူးလေတော့ကျွန်တော်တို့တွေ့ရတယ်ကျေစမ်းတော့မြန်မာနိုင်ငံဟာဆိုရင်တော့အရင်တော့ဒီမိုကရေစီရှင်နေနေသွားတယ်ဖေဒရယ်မပါလို့သူတို့ပြန်လဲကွေးပြီးတော့မှလေးနဲ့ပြန်ကန်ရတာအခုမှရုရှားကိုတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီစနစ်မကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံရဲ့ရုရှားကိုရှင်တွေ့ပြီးတော့မှထင်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမဲ့မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရုရှားလည်းဖေဒရယ်ကောင်းပေမဲ့ဒီမိုကရေစီစနစ်မခိုင်မာလို့ပြန်ကွေးရတယ်အဲ့တော့အခု27ရက်စစ်ပြေလုံးကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ခဲ့နဲ့ဆယ်ပြီးတော့မှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆယ်လေးခုနဲ့ဖွဲ့စည်းနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့တိုင်းလူလူပြည်နယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါပဲရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ် Thrush into ဖိတ်ခေါ်ချင်ပါလေကို Sign အောင်ကျော်ဆန်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူတူတုတ်လေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်ဒီရှမ်းပြည်နယ်နေတော်ကလေနော်တာကြုံမင်းအွန်လိုင်းပို့ရတောင်းလာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာလင်းနေနေရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတယ်လက်နက်ဘူးမှမအချင်အောင်လို့နော်တမ်ဘရော်လည်းလက်နက်ချရတယ်တိုင်းနာလက်နက်ကင်နေရတယ်လက်နက်အကုန်လုံး short ချမှတာလင်းတိုင်းပြည်ငင်းနေမှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ထဲမမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကိုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကိုတီးလည်မှုကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာကုန်စည်ကတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့တော့အခုတောင်စားစီစိတ်တက်နဲ့အရင်ကစိတ်တက်နဲ့ကအမှန်မှပါချတာလို့ဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်တော့စစ်တဲ့စစ်တော့စိတ်ကနဲ့အခု2015စိတ်ကကပြောင်းလဲတာလို့ဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကတော့နိုင်ငံရေးကိုတော့ကျွန်တော်တိုင်းရင်းသားတွေကလူချင်းတယ်။နော်ပြည်သူကအများဆုံးလူချင်းတယ်။ဒါမှမဟုတ်တော့အစိုးရစစ်တပ်ကတော့သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့တော့ဒုက္ခရောက်နေဦးမှာဖြစ်ပါတယ်။ဘာဖြစ်လဲဆိုရင်တော့အခုကတော့ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နက်ကြီးတွေနဲ့အမျိုးစုံဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေဖက်ပြီးအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျို လက်နဲ့ကြည့်နေတဲ့ပြစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကထင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်เนาะဘယ်မှာဒီငင်းများဟုတ်เนาะပြန်လဲပေါင်းစည်းဖို့ကတော့အတန်မှဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
โอเคကိုတိလဲမှုကျေးဇူးပါတယောက်ကျွန်တော်ဆက်ခေါ်ပါမယ်ကိုခန်းဆိုးကိုခန်းဆိုးဆွေးနွေးမိမြောင်းလို့ရပါတယ
်ဟုတ်ကဲ့ပါအဲဒီကပေးထရယ်ပေးထောင်စုကြီးနေပေးထောင်စုကြီးနီးပြီလားဆိုတော့ခေါင်းဆောင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်စုကြီးတော့မနေသေးဘူးပေါ့ကျွန်တော်ကပြောရှင်တယ်ပါကြည့်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့ဟောပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဟိုတော်မှနေပြီးရဲ့လွတ်တော်မှနေပြီးရဲ့တင်းအစိုးတွေသိတာတော်မှနေပြီးရဲ့အခုဆွေးနွေးဖို့အားမပါဘူးအဲတော့ပြည်နယ်အစိုးရဖွေးဖို့အားကိုလဲဆိုနေပြီးရဲ့ပြည်နယ်တွေကလုံးဝဖတ်မရှိဘူးဆိုလို့ရှိရင်တော့ဖေဖော်ဝါရီနေ့တော့ဟောကောဝေးပေါ်နေပြီလို့ထင်တယ်။အဲတကယ်လို့ပြည်ထီဖေဖော်ဝါရီပြည်ထောင်စုတခုခုဖြစ်နေတယ်မယ်ဆိုလို့ရှိရင်တော့ပြည်နေတွေမှာဝန်ကြီးချုပ်အစိုးရကိုပြည်နေတွေကဖိခွင့်ပြန်ခွင့်ရှိရမယ်။အာပြည်နေတွေကလူတွေကတော့အတိုင်းနဲ့ပြည်နေကလူတွေကတော့ဟောဒီပြည်မကြီးမှာဝန်ဟောသမဒါလုံးဖို့စိုက်တာလည်းမရှိဘူးသူတို့တွေကအဲဒီကြောင့်ဒီကကဖေဖော်ဝါရီပြည်ထောင်စုနီးလာပြီဆိုလို့ရှိရင်တော့ဒီကအော်ဒီအခုလက်ရှိအချိန်မှာနေပြီးပြည်နယ်ဝန်ကြီးချုပ်ကိုပြည်နယ်ကနေပြီးဖွင့်ပြန်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရဆိုလို့ရှိရပေါ့နော်အဲ့ဒါလောက်ပဲကျွန်တော်က
ဟုတ်ကဲ့
ပြောချင်တာပါ
ဟုတ်ကဲ့ကိုခန့်ဆိုးကျေးဇူးပါခင်ဗျာကျွန်တော်ပြည်နယ်ဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါလေကျွန်တော်ကိုတီဟောက်ကိုပြန်ခေါ်ချင်ပါလေခင်ဗျာခုနကတော်ရရှင်ဒီထဲမှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ညံရေးက NLD အစိုးရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်တို့လည်းသတိထားမိတယ်အဲ့တော့ပြောရမယ်ဆိုရင်အဓိကအခက်အခဲဖြစ်နေတာစိန်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုတိကဘာမြင်ပါလဲခင်ဗျအ
ဓိကတော့ခြုံပြောတစ်ချက်ပါတစ်ချက်ကဒီလက်နက်ကိုင်အဖွဲ့အစည်းတွေပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကိုင်အဖွဲ့အစည်းကလာတဲ့ခေါင်းဆောင်တွေရနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ကန်ရေးအစိုးရပေါ့အဲ့တော့ကျွန်တော်ကျွန်တော်တို့ဒီလက်နက်ကိုင်အချင်းချင်းတို့ဘယ်လိုကိုင်တွေ့ရမလဲဘယ်လိုစီးရအောင်မလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးသိရတယ်။ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတို့တို့လူချင်းနဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်။ဆိုတော့နှိစက်တယ်လက်နက်ကိုင်ရှင်လက်နက်ကိုင်တို့က language တွေကပြောမယ်ဆိုလို့ရှင်အဲ့ဒါအားတာတယ်အရင်ဆိုရဆိုတော့ energy ဆိုရအဲ့ဒါအားမတာဘူး။အဲ့တော့ NLD ဆိုတော့ဒီလက်နက်ကိုင်ဖွဲ့စည်းတွေကိုဟိုဆက်ဆံတဲ့အခါမှာဟိုနှိစက်မှုမရှိဘူးအရင်ကတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ခါကလက်နက်ကိုင်ဖွဲ့စည်းတွေကသူတို့ပြောကျင်တဲ့ဆိုရင်စိတ်တွေလာဟိုတက်တနာတွေကိုလည်းထိထိရောက်မပြောနိုင်ဘူး NLD ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော် KB နေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအစိုးရကဖောက်အောင်ပါဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်လို့တစ်ခါက KNU ကဆိုရင်စိတ်ရှိတယ်ဆိုတော့အခုဆိုတက်တနာကစတဲ့တာပေါ့နော်ဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တကယ်တော့လမ်းပေါက်တယ်ဆိုတာအစိုးရကိစ္စတူတယ်အစိုးရဒီကိစ္စကိုနည်းနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကဖြေလည်နိုင်တယ်လို့ထင်တယ်အဲ့ဒါတို့သူဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီငွေကြေးရဖို့တော့သူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်သားလဲတယ်ဘာလို့ဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီကနေရအောင်ညှိပေးတယ်ဒီပွဲစားသဘောမျိုးဖြစ်နေတယ်အဲ့တော့ energy ကနေပြီးတော့အစိုးရတည်းရဲ့ခေါင်းဆောင်တည်းရဲ့အနေနဲ့ဒီအလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ခြပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါမရှိဘူးဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းနဲ့ပါပဲလည်နေတဲ့အတွက်ကြောင့်မို့လို့ NLD ကနေပြီးတော့ဘယ်ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုဟိုအဆင်ပြေအဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်ဆိုဂျားမဝင်နိုင်ဘူးဂျားအဖြေတစ်ခုသူကမပေးနိုင်ဘူးဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေရှေ့မရောက်ဘူးပေါ့နော်ဆိုတော့ NLD ဆိုရတဲ့ငញ្ញန်ရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လည်နေတာပေါ့
ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးကြော်ပဲဆက်မေးကြည့်ပါတယ်ခုနကမေးခွန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ညီနေလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးကြော်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်ချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျသေချာတဲ့နီးဗျူဟာဟာမျိုးပေါ့နော်သေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒေါက်တာတူးကြော်ကတော့လက်ရှိညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ဒါတော့အဓိကမြင်မိတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အဒီရတာပတ်တော့တန်တားလည်းနေကဖွဲ့စည်းပြီးအလုံးမှာဒီဒီပြည်ပြောင်းလေးစိတ်သက်ရှိဖို့လိုတယ်။နောက်ယူတာမှုအပြန်တန်းယုံကြည်မှုပုံမှန်ညီတာမှုတည်းရှိဖို့လိုတယ်။ပြောတာတစ်မျိုးလုပ်တာတစ်မျိုးအဲလိုဖြစ်နေတဲ့အခါကျတော့ညီချင်းရေးရရှိဖို့အများကြီးအလန်းဝေးသွားနိုင်တာရှိတာ။အဲတော့ပြောကြည့်တာကညီချင်းရေးဆိုပြီးပြောလို့မှလုပ်တာမညီချင်းရေး 那边有那个地开业也，那边路的地开不业也，但路的偏，但我偏你那样，但你那边有几亩，偏的有几亩地少不多的，而且呢，有几亩地少不多呢，第二呢，第二就偏的这片也路拉些地方，而且他这啥，要么村里呀嘛，对的，但那也是那个阿平，那也是那个有大片嘛的，偏南西的，啊，别有面的，那也是那个过，但看看嘛，地方不要嘛，啊，我的这边大。
啊，中间去吃到不多的，那么不如去到就那的，啊，先个都那个开开心的，人家也呢，你看那不多开开心，但是呢，表情嘛，知道人家说的，啊，你看人家目，啊，你吵架，也啊这样的，他们说，那不要嘛，在那个那个配置过，啊，那一般的，好的，所以有节目，目前来说呢，你吃饭嘛，那边都少了，没有，有节目的时候呢，那边都少，需要嘛，哎嘛，你阿龙啊，就比较那是干的多。
人家也如今的是这个阿罗，人家也如今的阿曼这个，人家也如今的是干的，弄商家呀嘛，批的，咱们这就那个后面的，那么路线了，然后第二个没有呢，批的没是路线了，但不那，这不那，就表现下的，不那，但就那，就那那为了的批的嘛，但是经常嘛说，就说这个你咋个了？但是都那个是路线了，有几部，比如说我们那边江南的咱们西安的。
俺那边，比不包创业目前，俺那边去新加坡，新加坡，人家也，人家也是，这个是，好，给他们多少度假结束啊？就那那时候各地还有没结嘛？给他们各地还姑娘个孙女多少家来？多少度假来表娃来？各地还来孙女多少新来表家来？比方说呢，不得了，苗岭这里，多多哩，说明哪里对啊？给他们，然后，这不个来记录些，过去呢嘛，拉拉刚的要么修啦，比方说就你比啦，各地还大力东这边批评吧。
好。 เดี๋ยวเราจะนั่งรอเมียเราเลยโอ้ก้าวเมียวาระเนี่ยสิสมาเวียมาวันนั้นเราดีจัดตั้งอะไรจ้าจัดตั้งอะไรสิ่งเดียวแสนน้องพ่อเราจะรู้ว่าดีเดี๋ยวเมียตัวจะนั่งรู้ดีเนี่ยเนี่ยปัจจัยเดียวทุกทีจะรู้เฟดเวอร์เนี่ยปัจจัยเดียวจะนั่งเป็นลงเนี่ยปัจจัยเดียวเลยอามาลีเต็งเงี้ยเลยพ่อพี่ได้กี่สายเนี่ยชีเลยเพราะเราไม่ได้ดีกี่สายคุณดีใจมาเราป่วยเรื่องเรื่องดีด้วยดีด้วยข้าจะรู้จะนั่งเฟดเวอร์ตัวเราเนี่ยเจ้าเสียโ
လာလို့ယင်ပါလာရင်အကြောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်။ဆိုတော့ကျွန်တော်တို့ကဆွဲတော့ချော့လို့မရဘူး။ဘာလို့ဆိုတော့ဒါကကျွန်တော်နှစ်ပေါင်းများစွာမဆွေးနွေးပဲပြစ်ထားခဲ့တဲ့အတွက်ကြောင့်မို့အခုတို့ဒုံးနဲ့ဆွေးနွေးတဲ့အချိန်မှာအားလုံးကလည်းတော့ရှော့ပြကြတယ်။အဖြစ်နဲ့မဖြစ်ဘူးပေါ့။အားလုံးကသိယူတယ်။ဟိုတက်မလို့ဆိုလဲထိုလေးတကောင်းပဲ။အဲ့ဒါတို့နားလည်ခဲ့တဲ့ဟိုအတိတ်ပြတစ်မျိုးဆိုတော့ဒီအချိန်မှာတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေတို့ဘက်ကလည်းခက်ပုံရတယ်။ဆိုတော့ energy ကလည်းအဲ့ဒီလိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃ခု၃ခုလည်းပြေးလေဖုရှားဖို့နဲ့အဓိကပို့ပြီးရင့်ကျက်လာဖို့ဆိုဆရာဟိုဒေါက်တာဒုချာပြောသားဆိုဒီကျွန်တော်တို့ဒီ federal ဆိုတာခွဲတော့ပုံမဟုတ်ဘူးပို့ပူပေါင်းမှုဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃ခု၃ခုလည်းအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုကိုယ်နိုင်ကလည်းတကယ်ဒါကိုနားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုပြီးကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကြက်တနာကြီးတော့ရှိတယ်ဒါပေမဲ့ federal ဆိုတာကြီးကိုကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တယ်ကျွန်တော်တို့ကသွားဖို့ကတော့ဒါမေတ္တာမကောင်းတဲ့အခြေအနေပါပဲတိုးတော့သွားပြောတယ်သူကြောင့်ခုလို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ့
ဟုတ်ပြောမယ်ဆိုလို့ရှိရင်တော့အကောင့်တွေလည်းရှိပါရစေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒါလေးလိုက်အစီအစဉ်ချိန်လေးဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုတီဟာတော်တော်တူးကြနေတော့ရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါလေးလိုက်အစီအစဉ်ဒီမှာရန်နာကိုပြေးပါ
ကတားညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာရှင်ထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်။ကျမတို့အခုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုနနက်8နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရမှာပါ။မတ်အေးနန်းခိုင်ရဲ့ယုံကြည်ချက်တွေကိုတင်ပြမှာပါရှင်။မမိုးဖြူကတင်ဆက်ထားပါတယ်။
ကျွန်မကယုံကြည်ရတာတော့စိတ်ထားကောင်းရင်ကြံကောင်းပါလေအခုခေတ်မှာဆိုလို့ရှိရင်တော့ EQ ဟာအရေးကြီးလာပြီဆိုပြီးတော့လူတော်တော်များများပြောလာကြပါပြီ EQ ဟာတကယ်တော့စိတ်ထားကောင်းတယ်လို့ဆိုလို့ရလို့ခင်ပါလေရှင်မြတ်စွာဘုရားဟောကြားခဲ့တဲ့အထက်မှာလည်းပါပါတယ်ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်မကောင်းတာလုပ်ရင်မကောင်းတာဖြစ်မယ်ကံဆိုတာကအလုပ်ပါပဲတဲ့အဲဒီတော့ကိုလုပ်တဲ့အလုပ်က
ကောင်းလာရေလို့တယ်ဆိုရင်ဒီဟာရဲ့ဖြစ်ပေါ်လာတာကစိတ်ထားကောင်းရှိတဲ့သူကနေပြောမှကောင်းတဲ့အလုပ်တွေကိုလုပ်မိလာတယ်ဆိုတဲ့ဟာမျိုးဖြစ်ပေါ်လာတယ်လို့ကျွန်မအနေနဲ့ယူဆမိပါတယ်ရှင်။တင်းရင်းသဘောထားကောင်းနေတဲ့သူကခုချိန်မှာဒုက္ခဖြစ်နေတယ်ကြက်တနာကြီးဖြစ်နေတယ်ဆိုရင်တော့သူကနည်းနည်းအမြန်ဆိုသလိုတော့ပြန်ကောင်းလာခဲ့ပါတယ်။သူဆိုတာကသူ့ကြိုးပေးတဲ့သူဒါကားလို့လည်းပြောကြပါသေးတယ်။ဒါပေမဲ့ကျွန်မတို့တွေကအတိတ်ကံကိုပြင်လို့မရပါဘူးလို့ပစ္စုပန်နဲ့အနာဂတ်ကံကတော့ကောင်းလာနိုင်ပါလေ။ပစ္စုပန်မှာကောင်းလာရေလှုပ်ခြင်းအဖြစ်စိတ်ထားကိုကောင်းခြင်းအဖြစ်ဒီအနာဂတ်မှာလည်းကံကောင်းလာနိုင်ပါလေရှင်။ခုဘေးမှာတောင်းမင်းချင်းမှာတွေ့တဲ့လူတွေကိုလိုက်ပြီးတော့ခင်းချက်ကြည့်ရဲ့အခါမှာဒီချာလေးဒီလာကြည့်ကြည့်ရဲ့အခါမှာလက်ရှိမှာအစင်ကြီးနေပြီမင်းကံဒီကောင်းနေပြီမယ်လို့သူရဲ့စိတ်ရင်းတွေကစိတ်ထားတွေမကောင်းတဲ့အခါမှာသူတို့ကနင်းနေကြာလာတဲ့အချိန်မှာသူတို့ရဲ့စီးပွားရေးတွေအဆင်မပြေဖြစ်သွားတာဖြစ်စီတနည်းနည်းနဲ့သူတို့ကဒီကြက်ကနာကြီးကြုံပြီးတော့ဒုက္ခတွေကိုရောက်သွားတဲ့တာကိုလည်းတွေ့ကြရတယ်။ဒါကျွန်မငယ်ငယ်တုန်းကကြုံခဲ့တဲ့ဟာနဲ့အခုချိန်မှာသူတို့ကိုတွေ့လိုက်တဲ့အချိန်မှာပြန်ကြည့်လိုက်တဲ့အခါနဲ့ဒါလေးကိုတုံ့တက်ကြည့်ရပါတော့။စေတနာဝိနည်းနေလောက်ကြတဲ့သူတွေအနေနဲ့ဆိုလို့ရှိရင်လည်းတကယ်လို့ပဲဆရာထက်တန်စွာနဲ့သူစိတ်တွေကစိတ်လူလည်းရအမြင်နာခံပြီးတော့လုတ်ပြီးနေတဲ့သူတွေရှိရဲ့အဲ့လိုမျိုးတွေဆိုလို့ရှိရင်လည်းသူရဲ့တကယ် real life ထဲမှာကပြဿနာကြီးရှိနေနိုင်တယ်ဒါပေမဲ့လို့သူကတမိမိနဲ့တော့သူ့ရဲ့ဒုက္ခတွေကအဆင်ပြေသွားတတ်ပါတယ်မမတို့ကြီးစိတ်ထားကိုကောင်းကောင်းထားပြီးတော့မှကံဒီကောင်းလာဖို့အတွက်ညှော်လင်းလို့ရရဲ့လို့ပြောတိုင်းနဲ့ဒီကောင်းချုပ်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြတာပါပုတ်တပုနေ့နေနဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါကျွန်းနိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်ယောဂအမည်သတ်မှတ်လိုက်ပါပြီယောဂအမည်ကတော့ COVID-19 COVID-1919လို့မည်ပေးထားပြီး CO ကတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစားပြုပြီး VI ကတော့ဗိုင်းရပ်စ်ဒီကတော့ယောဂါကိုအတူကောသုံးလုံးထားတာဖြစ်တဲ့အကြောင်းဒရေးချူရဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကစစ်စလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာအင်္ဂါနေ့ကပဲကြေညာလိုက်တာပါ19ကတော့တွေ့ရှိတဲ့2019ခုနှစ်ကိုရည်ညွှန်းထားတာဖြစ်ပါတယ်ယောဂါဖို့တက်ဖြည့်ရင်မှတရားဝင်အမည်ပေးသတ်မှတ်ဖို့အရေးကြီးတဲ့အကြောင်းလဲဒရေးချူကြီးကပြောဆိုသွားပါတယ်အင်္ဂါနေ့ထိတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူ4,209ယောက်ရှိပြီးသေဆုံးသူ1,019ယောက်ရှိတဲ့အကြောင်းလဲ WHO ကအတည်ပြုထားတာပါတရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း24နိုင်ငံမှာလဲကူးစက်သူ393ယောက်နဲ့သေဆုံးသူတယောက်ရှိတဲ့အကြောင်း WHO ကအတည်ပြုထားတာပါတရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးလုပ်ငန်းတွေမှာအမေရိကန်ကကျွမ်းကျင်ပညာရှင်တွေလာရောက်ကူညီခွင့်ပြုရေးအမေရိကန်ကျန်းမာရေးအရှိတွေကတရုတ်ဆိုးရွားကိုထပ်မံဖိအားပေးတောင်းဆိုလိုက်ကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့တင်းလာနေတုန်းကပဲတရုတ်နိုင်ငံကိုကျွမ်းကျင်ပညာရှင်တချို့ဆေးလွတ်လိုက်ပြီးမြဲဒီထဲမှာအမေရိကန်ပညာရှင်တွေပါမပါဆိုတာကတော့သိသိရှာရှာမသိရပါဘူး2020ပြည့်အမေရိကန်သမ္မတယူကော့ဘမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရရေးကြိုးပမ်းနေတဲ့ဒီမိုကရက်ပါတီတွင်ပနမယူကော့ပွဲကျင်းပနေတဲ့နယူဟမ်ရှိုင်းပြည်နယ်မှာအခုချိန်မှာတော့မဲယုံနေပိတ်နေပါလိမ့်မဲရလာတီမှာတော့ဗမာပြည်နယ်ထက်လူတော်မတ်ဘာနီဆန်ဒါစ်အသာရမယ်လို့လည်းမျှော်လင့်နေကြပါတယ
်ကျေးဇူးပါရှင်ကိုအောင်လွင်ဦးကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တိန်ဂီထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဒယ်ရက်စမစ်ပါရှင်ကျွန်မကတော့အင်ဂျင်နိုင်ပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.